အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးကိုသွားဖို့ပြင်ဆင်နေစမှာပဲအင်္ဂါနေ့ညကဂါဇာဆေးရုံထိမှန်ပေါက်ကွဲခဲ့တဲ့အတွက်လူရပေါင်းများစွာသေဆုံးခဲ့ရပါတယ်ဒီတိုက်ခိုက်မှုမှာသေဆုံးသူကရှိတယ်လို့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကပြောပါတယ်ဂါဇာမြို့က LRL Arab ဆေးရုံတိုက်ခတ်ခဲ့တဲ့အတွက်အစ္စရေးကိုဟာမားအဖွဲ့ကအပြစ်တင်လိုက်ပါတယ်အစ္စရေးစစ်တပ်ကတော့ဒါကိုညှင်းဆို့လိုက်ပြီးပါလက်စတိုင်းဂျီဟတ်အဖွဲ့ကပြစ်ခတ်ခဲ့တဲ့ဒုံးကြီးကလမ်းလွှဲပြီးဆေးရုံကိုထိမှန်သွားတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဂျီဟတ်အဖွဲ့ကလည်းသူတို့ပြစ်တာမဟုတ်ဘူးလို့ပြောပါတယ်။ဟာမတ်စ်အဖွဲ့ကတော့စေယုံတိုက်ခိုက်တာကိုလူမျိုးသုံးသတ်ဖြတ်မှုဖြစ်တယ်လို့ဆိုလိုက်ပြီးဖက်စစ်အကြမ်းဖက်အစိုးရရဲ့ရာဇဝတ်မှုကျူးလွန်တဲ့အကြီးတာမျက်နှာကိုနောက်တစ်ကြိမ်ဖွင့်လှစ်ပြလိုက်တာဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။ဒီချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ကိုမတော်မီတယ်လီဗီကိုဝင်မယ်လို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ပြည်အက်ဒူလာအီဂျစ်သမ္မတအဗ်ဒယ်ဖတ်တာ LCC နဲ့ပါလက်စတိုင်းအာရဗီဖွဲ့တပ်မတော်မာမော့ခ်စ်အဘတ်တူနဲ့တွေ့ဆုံမှုပြောင်းလဲထားတာပါဒါပေမဲ့မကြသေးမီကနောက်ဆုံးရရှိခဲ့တဲ့ AP သတင်းအရဆိုရင်တော့ပါလက်စတိုင်းတပ်မတော်ဂျော်ဒန်ပြည်နဲ့အီဂျစ်တပ်မတော်တို့ကအစည်းအဝေးကိုဖျက်လိုက်တယ်လို့သိရှိရပါတယ်